မုံရွာတစ်ဖက်ကစလင်းကြီးမြို့နယ်ညောင်မင်းကြီးရဲစခန်းတက်ခိုက်ခရရတဲ့နောက်စစ်ကောင်စီတပ်ကလေးချောင်းကတံပြန်ပစ်ခတ်တာမှာအရသားနှစ်ဦးသေဆုံးတယ်လို့ဒေသရင်းပြည်သူအုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်။နေအိမ်တွေမိရှုခံရတာရှိသလိုကြီးရွာထဲမှာစစ်တပ်ကတပ်ဆွဲထားတဲ့အတွက်ဒေသခံတွေနေအိမ်မပြန်နှံ့ကြဘူးလို့လည်းပြောပါတယ်။ညောင်မင်းကြီးရွာအခြေအနေသတင်းပေးပို့ချက်ကိုကိုသားညုံပြောပြပါမယ်ရှင်။
မုံရွာတစ်ဖက်ကမှရှိတဲ့ညောင်ဝင်းကြီးကျေးရွာရဲစခန်းကိုဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကဂျွန်လ9ရက်နေ့ညနေပိုင်းဝင်ရောက်တိုက်ခိုက်ခဲ့ကြတာပါ။တိုက်ခိုက်ခံပြီးတဲ့နောက်မှာစစ်တပ်ကရဲစခန်းအနီးတစ်ဝိုက်နဲ့ကျေးရွာတွေကိုလေကြောင်းကနေပစ်ခတ်ခဲ့တဲ့အတွက်အရက်သား2ဦးသေဆုံးခဲ့ရတယ်ဆိုပြီးတော့ဒေသခံအုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်။တိုက်ပွဲဖြစ်တဲ့ဂျွန်လ9ရက်နေ့မှာနေအိမ်အချို့မီးရှို့ခံခဲ့ရတယ်လို့ဂျွန်လ12ရက်နေ့မနက်ပိုင်းကလည်းနေအိမ်တွေထပ်ပြီးတော့မီးရှို့ခံရတယ်လို့စလင်းကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ်။
ဒေသခံတွေကတော့ကျွန်တော်တို့စကြည့်ရတဲ့နေရာတော့လေရင်လာတာပေါ့ဗျလေနေတော့ဒါကျဲတော့ဆိုတော့အဲ့တယောက်ကတော့လေမှန်ပြီးတော့ဒီသွားတယ်နောက်တယောက်ကလည်းအဲ့ဒါကအစမှန်ပြီးတော့ဒီသွားဗျဟိုမောဆိုးသွားတာပေါ့ဗျအစမှန်နဲ့မောဆိုးရင်ဒီသွားတယ်စတိုက်ပွဲဖြစ်တဲ့ဒီတိုက်ပွဲဖြစ်တာညနေလောက်ဖြစ်တဲ့ဆိုလို့ရှိရင်ဒီကောင်ကြီးညလာပြီးတော့ကြတော့ဒါမရှိသွားရတယ်ညမရှိပြီးတော့နောက်ရက်ဒီကြတော့ဒါတောက်လျှောက်တယ်မရှိတော့တာခုတည်ဒီဆိုလို့ရှိရတယ်ဒီနေ့ဆိုရင်190လောက်ပါလောက်တယ
်ဒီသက်ကန်တွေဟာကြီးရွာထဲမှာစစ်တပ်တပ်ဆွဲထားတဲ့အတွက်နေရာမပြတ်နေတာကြောင့်မီးလောင်တဲ့နေရင်အရေးအတွက်အတိအကျတော့မသိရပါဘူးညောင်မင်းကြီးရွာကန်တူကတော့ပစ်ခတ်မှုတွေကြောင့်နေရင်မပြန်ရဲသေးတာလို့ပြောပါတယ
်ရွာလည်းပြန်မဝင်ရဲသေးဘူးခုလည်းပြန်မဝင်ပစ္စည်းလေးတွေပြန်ယူတယ်မြက်တော့ပြန်ယူတော့ကြတော့အဲဒီဘယူယူမခံမှုပေါ့အဲဒီစနတ်တွေတစ်ထိုင်းတိုင်းနဲ့ပြစ်နေတော့ပြန်ထွက်လာခဲ့တယ်ကျွန်တော်တို့လည်းပြန်ဝင်လို့မရသေးဘူးအဝေးတွေမှန်ကြည့်ရအခုကသူတို့အဲ့ပေါ့အဲ့စတားလေးမရှိတဲ့နေရာနည်းနည်းဝေးတဲ့အိမ်လေးတွေပါလေးတွေကတော့ပစ္စည်းလေးတွေပြန်ယူပါယူတည်နေပြီးထောက်အဲ့လိုလေးတွေမှန်နေနေရတာ
ညောင်မင်းကြီးရွာဟာအင်ဂျီတထောင်နီးပါးရှိတဲ့ကျေးရွာကြီးဖြစ်ပါတယ်ညောင်မင်းကြီးရဲ့စခန်းတက်ခတ်ခါမှုကိုစစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိပေမဲ့ကာကွယ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့စစ်တပ်ဘက်က10ဦးထက်မနည်းသေဆုံးခဲ့ပြီးတော့ကာကွယ်ရေးအဖွဲ့ဒီဘက်ကလည်း2ဦးသေဆုံးတယ်လို့ဆိုပါတယ်ရက်ကန်ရတချို့ကိုဘီရှိုဖြက်စီးခဲ့ပြီးတော့လက်နက်တွေလည်းတင်းဆဲရမိခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။